ထိုင်းနိုင်ငံမှာရောက်ရှိနေကြတဲ့မြန်မာရွှေပြောင်းအလုပ်သမားတွေအနေနဲ့2016ကုန်ပြီးနှစ်တက်ကူးလို့တစ်နှစ်ပြီးတစ်နှစ်သာကူးပြောင်းသွားပေမဲ့မြန်မာနိုင်ငံကိုပြန်ပြီးတော့အခြေချနေထိုင်မှုအတွက်ကဝင်ဝင်နဲ့ထွက်ငွေမမျှတမှုအလုပ်ကိုင်းနေအစဉ်ပြေမှုတွေမရှိသေးတဲ့အတွက်နေရရင်းကိုပြန်ဖို့သူတို့တွန်းဆုတ်နေကြတဲ့အခြေအနေဖြစ်ပါတယ်။အကြောင်းစုံကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းနိုင်ငံထဲမှာတရားဝင်ကတရားမဝင်ပါအလုသမာ3သန်းထက်မနည်းရှိနေကြတယ်ဆိုပြီးနှစ်နိုင်ငံအစိုးရတွေကခံမှန်းထားပါတယ်နေ့စဉ်လဲထိုင်းနိုင်ငံထဲကိုအလုလာလုနေကြတာပါ2016ခုနှစ်ကုန်ဆုံးလို့2018ခုနှစ်နှစ်တက်ကူးချိန်မှာနေရရင်းကိုပြန်နိုင်ဖို့အတွက်ကအဆင်ပြေနိုင်မှုတွေမရှိသေးတဲ့အတွက်မြမပြီးပြန်ပြီးတော့အခြေချဖို့အခြေအနေတွေမရှိသေးဘူးဆိုပြီးရွှေပြောင်းလုသမာတူကပြောပြပါတယ
်ဩဒီမှာခါကြတော့ရှာလေးအဲ့ဒီနိုင်ငံရဲ့သူ့ပြည်နေနေနဲ့ဆက်နေရမြတ်တယ်လေသူ့နိုင်ငံရတဲ့နေနဲ့ကအစ်မမင်းမင်းမဟုတ်တော့ပါဘူးလူကန်းစီအောင်သုံးနိုင်တယ်သုံးနိုင်တယ်အဲ့အဲ့လိုမျိုးပေါ့အဲ့လိုမျိုးဆိုတော့မြန်မာပြည်ကအလဲဟိုကိုယ့်ရဲ့နိုင်ငံမျိုးကခဏတာပြန်လေကြတာပဲရှိတယ်အခြေခံစားဖို့ကတော့လူကန်းသားတော်တော်များများကျွန်တော်တို့ဒီကအလောက်လာလို့ဒီကတော့များတော့မစဉ်းစားကြပါဘူး
မြန်မာပြည်မှာအစိုးရတက်တက်လာပြီးတဲ့နောက်မှာအလောက်ကန်အခွင့်အလမ်းတွေရရှိနိုင်ဖို့အတွက်ထိုင်းနိုင်ငံရောက်ရှေ့ပြောင်းမြန်မာလူသမားတွေကမျှော်လင့်နေကြတာပါဒီအတွက်နေရရင်ကိုပြင်ကြဖို့လဲဆန္ဒတွေရှိနေကြပါတယ်ဒါပေမဲ့လည်းမြန်မာပြည်တွင်းမှာအလောက်ကန်အခွင့်အလမ်းတွေရှာဖွေနိုင်ဖို့အတွက်အဆင်မပြေနိုင်သေးတဲ့အပေါ်မှာနေရရင်ကိုပြင်ဖို့မစဉ်းစားသေးဘူးဆိုပြီးထိုင်းနိုင်ငံရောက်ရှေ့ပြောင်းလူသမားတူကလည်းပြောပြပါတယ
်တကယ်ကတော့ဟိုပြန်လာခဲ့အလို့ရှိတယ်ပြောလို့မလဲတကယ်ကပြန်ကြည့်တာခဏပဲပြန်ကြည့်တာကမှမဖြစ်နိုင်ဘူးဘာလို့လဲဆိုတော့ပြောနေလက်တွေ့နဲ့ထားနေတော့မဖြစ်နိုင်ဘူး။ဒါလို့ရှိလဲအလုပ်ကဒီမှာကျတော့ဘယ်လိုပြောမလဲ။ပုံမှန်လို့ရှိတာပေါ့နော်။ခုမှကျတော့ပုံမှန်လို့မရှိဘူးလေ။ကျမကခုမှပြလို့ရှိရတော့ကိုတက်ကုတ်ပြီးတော့ပြနေတာပေါ့။ဒါပေမဲ့လွတ်စားကြစားဖို့ကျတော့
အထောက်အထားရှိတဲ့ရွှေပြောင်းလုပ်သမားတွေအနေနဲ့ထိုင်းနိုင်ငံထဲမှာအနှိမ့်ဆုံးလိုအားကအဖြစ်ဘတ်ငွေ300ရရှိပြီးအချိန်ပိုကြီးဖြစ်တနာရီကို56ဘတ်ရရှိကြပါတယ်အထောက်အထားမရှိတဲ့အလုပ်သမားတွေကတော့တစ်နေ့ကိုဘတ်ငွေ150ကနေ280လောက်ထိဝင်ငွေရရှိကြတာပါဒီအတွက်မြန်မာပြည်ကတစ်နေ့လိုအားကတဲ့ဆိုင်ရင်တော့ဒီလိုအားကဟာမိသားစုတွေရှိနေတဲ့သူတွေအတွက်တင့်တင့်မြတ်တမှုတွေရှိတယ်လို့လည်းရွှေပြောင်းလုပ်သမားတွေကဆိုပါတယ
်3000ကျပ်3000တော့မှပဲတရားစာမရဘူးလေခုလူတယောက်အတွက်ဆိုတော့နနက်စာလောက်ပဲရမယ်အဲ့ဒါမိသားစုနဲ့ဆိုတော့ဝေးပေါ့လူတိုင်း5ယောက်ရှိရင်5ယောက်မိသားစုရှိမှတာလည်းစားလို့ရမယ်ဒီမှာကကျတော့လူတယောက်လောက်ထိုင်နေအနည်းဆုံးမိသားစု3000လောက်ကထိုင်စားလို့ရတယ်လေအခါကျတော့ဘယ်လိုလူကပြန်ပို့စဉ်းစားကြမှာလဲဟိုပြန်ပို့ဆိုတာဟိုလောက်ကန်စားတော့ပြီးအခြေပြန်ချကြမယ်ဆိုတော့စိတ်စဉ်းစားကြဘူးလို့ဖြစ်နေကိုယ်ကတော့စိတ်မစဉ်းစားတဲ့ဟာ
ထိုင်းနိုင်ငံထဲကိုစေစုနှစ်တစ်ခုကြော်ကလေးကမြန်မာရွှေပြောင်းလုပ်သမားတွေနေ့စဉ်ဝင်ရောက်နေကြတာပါတရားဝင်ဝင်ရောက်သူတွေကသိန်းကနန်းလောက်ပဲရှိပြီးတရားမဝင်နေထိုင်သူတွေကတော့တန်းကနန်းလောက်ရှိနေတာပါမြန်မာပြည်လူဦးရေ900ခန့်လုံးခန့်ဟာနေဆက်တွေကနေတစ်ဆင့်အင်းနီနာချင်းထိုင်းနိုင်ငံထဲကိုဝင်ရောက်အခြေချနေထိုင်နေကြတာဖြစ်ပြီးတချို့ကတော့မိသားစုလိုက်အခြေချတာတချို့ကတော့ရွာလိုက်လူငယ်အများစုကလာရောက်အလုပ်လုပ်ကြကြတာတွေလည်းရှိနေတာပါတချို့လည်းမြန်မာပြည်ကမိသားစုကိုငွေပြန်ပို့ပေးနေရတာတွေလည်းရှိနေပါတယ်။ဒါပေမဲ့လည်းနှစ်တက်ကူးလို့တစ်နှစ်နဲ့တစ်နှစ်သာပြောင်းသွားပေမဲ့စားဝတ်နေရေးနဲ့အလုပ်ကိုင်းအဆင်မပြေမှုတွေရှိနေသေးတာကြောင့်ရှေ့ပြောင်းလို့သမားအများစုကတော့နေရရင်းကိုပြန်ပို့အတွက်ကတော့တွန့်ဆုတ်နေကြသေးဖြစ်ပါတယ်ရှင်။